ရခိုင်ပြည်နယ်ရတိတော်မြို့နယ်အတွင်ဒီနေ့မနက်မှာမြန်မာတပ်မတော်နယ်အေးရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ထန်ဖြစ်ပွားနေသလိုအေးတာဝန်ရှိသူတွေကဒီလိုပြောသလိုတိုက်ပွဲဖြစ်စဉ်အတွင်းမှာအယက်သားကလေးငယ်တဦးထဏ်ရရတယ်လို့ဒေသခံအကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်။တချိန်တည်းမှာပဲမြောက်ဦးမြို့ဘက်မှာလည်းဆွဲမိုင်းပေါက်ကွဲတာကြောင့်အယက်သားတဦးသေဆုံးပြီးတော့တဦး
ညမာစစ်သားနဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မနေ့7နာရီလောက်မှာရတိကောင်မြို့နယ်ငတန်းဘို6နာမှာပေါ့နော်အဲ့ဒီငတန်းဘိုရွာပြတ်တစ်ဖက်ကပေါ့အဲ့ဒီမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီညမာစစ်သားရဲ့ဒီကမ္မနှင်းနဲ့လောက်ခါခမားမြတ်တစ်စင်းနဲ့ဖြစ်တာအဲ့ဒီမှာဒီမြန်မာစစ်တပ်ကအကြအဆုံးတွေများပြီးတော့မှသူတို့ဒီငတန်းဘိုချောင်းရဲ့တစ်ဖက်ကန်းကိုဆုတ်ခွာပြီးတော့ဖျက်ပြေးကြတာပေါ့သူတို့လူနာတွေထမ်းပြီးတော့မှအဲ့ဒီမှာငတန်းဘိုရာထုတ်ဝင်ပြေးကြတယ်ပြီးရှိရင်ရာသားတွေကိုသူတို့လူသားတိုင်းကအဖြစ်အဲ့ဒီမှာဖမ်းကြည့်ကြတယ်သူတို့ရာထီးကန်းနေပြီးတော့ခုခံနေတယ်အခုကအဲ့ဒီအပြင်မှာတော့စစ်စီကနေကျွန်တော်တို့တခရမီကြောင့်အများကြီးတင်းစီရမီရရှိတယ်ဒီမြန်မာစစ်တပ်အဆုံးတွေချင်းကြကျိုးပေါ်ရိုက်ပေါ့ဗျာစေကျော်30နီးပါးလောက်တင်းစီရမီထားတာရှိတယ်လိုလိုစီမှာတော့ဟိုရေကြောဆောင်ပြွာကနေပြီးတော့မှလည်းလည်းကြီးကြီးကူကူပြေးနေတယ်
ဒီကနေ့တိုက်ပွဲဖြစ်စဉ်တွင်လက်နေကြီးကြီးကြားရောက်ခဲ့လို့အနီးနားမောင်ကျူကျေးရွာကကလေးငယ်တူကြီးစံသိမ့်မှန်တန်ရန်ရရှိခဲ့တယ်လို့ဒေသတွင်းအကူအညီပေးရေးဖွဲ့ဝင်တို့ကပြောပါတယ
်ဟုတ်တယ်မတ်တက်လို့ဖြစ်နေကလေးမလေးတယောက်ဟို7နှစ်အရွယ်လေးသူတို့ကဟိုဓာတိကတော့အမျက်တောင်ကအခုသူတို့ကမောင်ကျူရွာမှာကိုဒီကောက်စေဖေးဆောင်လာတာမှာအဲဒီရေကြောဆောင်ပြွာကလမ်းကြီးပြတာမှာအများဆုံးရှိလို့ဟိုဒီကောက်လည်းချက်လို့မရဘူးမော်ဘီရဲမှာပိတ်မိနေအပြင်လည်းသွားလို့မရဘူ
းအနောက်ပိုင်းတန်းစစ်တနာချုပ်တမတော်ပြောခွေရပူမူကြီးဝင်းစောဦးကအဲ့ဒီဘက်မှာဒီနေ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ
်အဲ့ဒီဘက်မှာတော့ညကြီးတွေဖြစ်တာတော့မကြားမိဘူးခင်ဗျာ
ကျခိုင်းပြည်နယ်မြောက်ဦးမြို့ရွာဟောင်းတော်ရပ်ကွက်သရန်းဤမှာဒီနေ့မနေ့မိုင်းပေါက်ကွဲမှုကြောင့်ဒေသခံတို့တိတ်ဆုံးပြီးသူဥတန်ရာရရှိသွားတယ်လို့မြောက်ဦးမြို့ခံတို့ကပြောပါတယ
်ချင်းနိုင်တော့မှဖြစ်သွားတာတယောက်စီရောတယောက်ကတန်ရရယ်ကိုလေအဲဒီတော့လည်းတယောက်ကသူကအဲ့ဒီလင်းမျိုးကန်းကနေသူကမြောက်ဦးကိုပြန်လာတာတုံးပြီးစိုက်တင်နေမို့လေနောက်တစ်ယောက်ကကြတော့ဒီကျောက်ကုန်းမြို့နယ်ကဒီမြောက်ဦးမြို့လင်းမျိုးကန်းမှာလမ်းချင်းကျောက်လုပ်ငန်းမှာငွေစားလုတ်သားနေနဲ့လုပ်နေတာသူကကြတော့တန်ရရယ်ပေါ့သူကဒီလိုကနဲ့မြောက်ဦးကိုလာတဲ့လမ်းမှာဒီစစ်ကြောင်းနဲ့တွေ့တယ်စစ်ကြောင်းကသူတို့ကရက်ခိုင်းတယ်သူတို့ရှေ့မဆက်မသွားဘူးပေါ့အဲ့ချိန်မှာဟိုလမ်းမိုင်းပေါ့လေနှလုံးမိုင်းနှလုံးကွေးတယ်နားမှာ
အနောက်ဘက်သစ်တနာချုပ်တမတော်ပြောခွေရဗိုလ်မှူးကြီးဝင်းစောဦးကလုံချုံရေးယူနေတဲ့တမတော်စစ်ကြောင်းကိုအေဘက်ကဘုံခွဲဖောက်ခွဲရမှာအရသားတွေတိုက်ခိုက်သွားတယ်လို့ဆိုပါတယ
်ဒီနေ့ဖြစ်တာဆိုတော့ညာဦးနဲ့ပန်းမြောင်းကြားထဲမှာအုံချုံမှုရင်နဲ့တခုလုံးမဲ့ဥစားကိုဆွဲမိုင်းဆွဲတာတော့ရသားနှစ်ယောက်ကတော့နိုင်ရရသွားတယ်လို့သိရတယ်။ကောင်းတော့အဲ့မှာလုံချုံရေးတပ်ဖွဲ့ဝင်တွေကနားလုံချုံရေးလုံတဲ့ဥစားကိုရမူပိုင်းနှလုံးနဲ့ဆွဲတဲ့အချိန်မှာရွာသားနှစ်ယောက်ကဆိုင်နေတဲ့ညာဦးဘက်ကအလာမှာအဲ့မှာတိုက်တိုက်ဆိုင်တိုင်းပဲပေါ့နော်အဲ့မှာအရန်ရသွားတယ
်မြောက်ဦးမြို့နယ်ရွာဟောင်းသောဘက်မှာအေအေဘက်ကဖောက်ခွဲတိုက်ခိုက်တာမရှိဘူးလို့အေအေပြောခွေရခိုင်တုခကဆိုပါတယ်မနေ့တုန်းကမင်းပြမြို့နယ်တောင်ပြူဘက်မှာတိုက်ပွဲဖြစ်ပွားခဲ့တာကိုတော့ခိုင်တုခကပြောပါတယ
်မနေ့ကဒီပန်းချောင်းရွာရဲ့အရှင်းမြောက်ဘက်အဝိုင်း203အဲ့ဒီရွာကုန်းမှာမနေ့ကလည်းပဲအဲ့မှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမှာမနေ့ကတော့သူတို့ဒီ MI 35စီးနဲ့လာရောက်ပြီးတော့ဒါဟိုပြစ်ခတ်တိုက်ခိုက်တာရှိတယ်
မနေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကပြောပါတယ
်မနေ့ကတော့ရှိတယ်မြန်မာတို့သောက်တော်တို့ကမှာရောင်းမှုရှိချမ်းမှာရှိတာရှိတယ်ဒီကံသောက်တော်မှာရှိတယ်အဲ့မှာတော့တိုက်တယ်ပြင်းခါနဲ့မဟုတ်ပါဘူးဒီကကြံရရှိနေတယ်မရှိပါဘူ
းအောက်တိုဘာလ28ရက်နေ့နက်ပိုင်းမှာဗုဒ္ဓတောင်မြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာအေအေဖွဲ့ကနေစီတီတောင်ကျေးရွာဘုံကြီးချောင်းသွင်းကနေတာသနိကအဆောက်အဦတွေကိုအကာအကွယ်ယူတိုက်ခတ်ခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်အေးပြောခွေးရခိုင်တုခကတော့တမတော်ဘက်ကတာရွာသွင်းနဲ့ဖျားစီတီတွေမှာနေရာယူတပ်ဆွဲနေတာလို့တုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လက်ရှိရခိုင်ပြည်နယ်တိုက်ပွဲတွင်ကျေးရွာနဲ့ဖျားစီတီသာသနိကအဆောက်အုံတွေပေါ်ပြစ်မှတ်ထားတိုက်ခတ်နေစေဖြစ်တယ်လို့ကျေးရွာတွေမှာပြစ်ခတ်နေတဲ့အတွက်ထိခိုက်တန်ရာရတိုက်စုံးမှုတွေကလည်းများပြားလာနေပါတယ်ခင်ဗျာ။